Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ VOA American တိုင်းရဲ့2015ခုနှစ်မေလ21ရက်ကြာသပတေးနေ့ညနေပဲ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။ကျွန်မခွန်ယူပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လွင်ဦးပါဒီညနေနားဆင်ရမယ့်သတင်းလေးတွေမှာတော့ဆီးရီးယားရှေ့ရောက်မြို့ပမ်မာယာကို IS သွေးကြွတွေတင်ပိုက်လိုက်တာကြောင့်ယဉ်ကျေးမှုအမွေအနှစ်တွေထိခိုက်ပျက်စီးမှာစိုးရိမ်နေကြပါတယ်လေစီးပြေဒုက္ခသည်အရေးနဲ့ပတ်သက်လို့အမေရိကန်ဒုတိယနိုင်ငံရဲ့ဝန်ကြီးနဲ့မြန်မာသမ္မတဦးသိန်းစိန်တို့တွေ့ဆုံရမှာဆွေးနွေးခဲ့ကြပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့သက်နဲ့အတူကြီးညာပေးမှာပါ
ဒီကနေ့သတင်းလွှာတွေထဲမှာတော့ဒေတာတွေမှာစိတ်ဝင်စားဖြစ်နေကြတဲ့လှေစီးပြေးဒုက္ခသည်တွေရဲ့အကြောင်းကိုပြောပြပေးသွားမှာဖြစ်ပြီးဒီလှေစီးပြေးဒုက္ခသည်တွေနဲ့ပတ်သက်လို့ပြန်ကြားရေးဝန်ကြီးထကဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာအခုလိုပြောသွားခဲ့ပါတယ
်။ဒီလူတွေအားလုံးကဟိုဘက်ကိုရောက်နေတဲ့အချိန်မှာမြန်မာနိုင်ငံသားတွေပါမှာပါကျွန်တော်စီစစ်မယ်။စီစစ်လို့မြန်မာနိုင်ငံသားမှန်ကန်တယ်ဆိုတော့လိုအပ်တဲ့ကောက်ဆောင်ချက်မျိုးလုံးမယ်။နှစ်ကတော့ကျွန်တော်တို့ကဒီကလေးမြန်မာနိုင်ငံရေပိုင်တဲ့အတွင်းမှာအဲ့လိုဒုက္ခသည်တွေရောက်လာမှာဆိုရင်လည်းကျွန်တော်စီစစ်မယ်။စီတူလိုတဲ့ကုညီဆောင်ချက်မှုတွေပေးမယ
်အဲ့ဒီလိုလှေစီးပြေဒုက္ခသည်တွေနဲ့ပတ်သက်လို့ဗမာပြည်ကဘယ်လိုအရေးယူဆောင်ရွက်မလဲဆိုတာနဲ့တစ်ဆက်တည်းမှာပဲတရားမဝင်ရွှေပြောင်းထိချဖို့ကြိုးစားရင်းပင်လယ်ပြင်တွင်းမှာအသက်အန္တရာယ်နဲ့ရင်ဆိုင်နေကြရတဲ့လှေစီးပြေဒုက္ခသည်တွေရဲ့အခြေအနေကိုလည်းပြောပြပေးသွားမှာပါတခါကချင်ပြည်နယ်အတွင်းပြန်ဖြစ်နေတဲ့အစိုးရနဲ့ကချင်လက်နက်ကိုင်တပ်ဖွဲ့တို့ကြားမှာပြစ်ပတ်ခါတွေရော့ပါကြဆင်းရေးဆွနွေးခဲ့ကြတဲ့အခြေအနေကိုလည်းနားဆင်ကြရဖို့ရှိပါတယ်ရှင်ဒီလိုသတင်းဆောင်မတွေမတိုင်ခင်အရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါက်ခင်မျိုးသက်တို့ကကြေညာပေးကြပါမယ်ရှင်
စီရီးယားနိုင်ငံရှေ့အောင်မြို့တစ်မြို့ဖြစ်တဲ့ပမ်မာယာကိုအစိုးရတပ်တွေလက်ကနေ IS သွေးကြွတွေတင်ပိုက်လိုက်ပြီးနိုင်ပိုင်းအတွင်းမှာပဲမြို့ထဲမှာရှိတဲ့ရောမခက်ကနာမည်ကျော်ရှေ့အောင်အမွေနှစ်တွေရှိတဲ့နေရာတွေကိုထိန်းချုပ်လိုက်ကြတဲ့အကြောင်းစီရီးယားရေးစောင့်ကြည့်နေတဲ့အဖွဲ့အစည်းကပြောပါရယ်ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကရှေ့အောင်အမွေနှစ်ဖြစ်အသိမှတ်ပြုထားတဲ့တတန်းနဲ့ထောင်ကျော်ရှေ့အောင်မြို့ဟောင်းကိုတော့သွေးကြွတွေမနေ့နောက်ပိုင်းကပဲတင်ပိုက်လိုက်တာလို့စီရီးယားလူ့ခွင့်ရေးစောင့်ကြည့်ခက်ကအဖွဲ့ကပြောဆိုခဲ့တာပါတက်လို့မှာတော့ရှီအောင်လက်ရာတွေထိခိုက်ပျက်စီးတယ်ဆိုတော့တရင်နေတော့မကြားသေးပါဘူးဒါပေမဲ့လည်းအဲစစ်သွေးကြွတွေကတော့ရှီအောင်လက်ရာတွေဟာအစ္စလမ်ဘာသာနဲ့မကန့်ညီတဲ့ယုံကြည်မှုတွေအဖြစ်ပြစ်တင်ရှုတ်ချပြီးထိုးစစ်ဆင်တိုက်ခိုက်ရာလမ်းတစ်လျှောက်လူရဲပျက်စီးတာတွေလုပ်ခဲ့ပူပါတယ်စီရရှီအောင်မွေနဲ့ထင်းထင်းဆောက်ရှောက်ရေးဌာနညွှန်ကြားရေးမှူးမမွန်အဗ်တူကာရန်ကတော့စစ်သွေးကြွတွေမြို့ကိုမသိခင်မှာရှီအောင်ရုပ်ထုရာပေါင်းများစွာကိုကြိုတင်ပြောင်းရွှေ့ထားတယ်လို့ဆိုပေမဲ့တခြားရှီအောင်အမွေနဲ့လက်ရာတွေကတော့ကြီးမားလွန်းတဲ့အတွက်မရွှေ့ပြောင်းနိုင်ခဲ့ဘူးလို့လည်းပြောဆိုခဲ့ပါတယ်ပမ်မာရာရှီအောင်မျိုးကိုအကြမ်းဖက်တိုက်ခတ်တဲ့လူရဲဟာစီးရီးယားလူအတိုင်းဝန်းနဲ့ညင်ချင်းမှုကိုလက်စားချေရာရောက်တယ်လို့နိုင်ငံတကာအတိုင်းဝန်းအနေနဲ့အကောက်အွယ်ပေးဖို့ပြက်ခွက်ခဲ့တယ်လို့လည်းစီးရီးယားနိုင်ငံမှာစာနာသတင်းဌာနကပြောကြားခဲ့တာပါအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူမယ်ရီဟက်ကတော့ပမ်မာရာမျိုးကရှီအောင်မွေနှစ်တွေထိခိုက်ပျက်စီးမှုကိုအမေရိကန်တာဝန်ရှိသူတွေစိုးရိမ်နေတဲ့အကြောင်းမနေ့တုန်းကပဲပြောဆိုခဲ့ပါတယ်
အသက်သေးခံတိုက်ချင်သလားဂျီဟတ်လမ်းစဉ်ကိုဘယ်လိုအကောင့်ထဲပေါ်ချင်သလဲတည်ရဲ့ကောင်းဖြစ်နေတည်ဆုံးသွားရင်ဘသူကိုဆက်သွယ်ရမလဲမိသားစုနဲ့မိဆွေတွေထဲမှာအဆိုးအဝန်တန်းရှိလားတကယ်လို့ရှိခဲ့ရင်သူတို့ကငါတို့နဲ့အတူပူးပေါင်းလှုပ်ဆောင်နိုင်မလားဆိုတဲ့မေးခွန်းတွေဟာအယ်ကိုက်ဒါရီစီမှာအလုရှောက်ရင်ဖြေဆိုရမယ်မေးခွန်းတချို့ဖြစ်ပါတယ်ဒီမေးခွန်းတွေဟာ2017ခုနှစ်အတွင်းအမေရိကန်နိုင်ငံက Naval Seal အထူးတပ်ဖွဲ့ဝင်တွေပါကစ္စတန်နိုင်ငံတွင်းမှာရှိတဲ့ Osama bin Laden ရဲ့နေအိမ်ကိုဝင်ရောက်ဆင်းင်းတိုက်ခိုက်ခြင်းမှာသိမ်းဆည်းရမိခဲ့တဲ့ထောင်နဲ့ချီတဲ့အထောက်အထားတွေတဲကတချို့ပဲဖြစ်ပါတယ်။ bin Laden ကတော့အဲ့ဒီဆင်းင်းတိုက်ခိုက်မှုအတွင်းမှာသေဆုံးခဲ့ပါတယ်။သိမ်းဆည်းရမိတဲ့အထောက်အထားတွေတဲ bin Laden ရဲ့သား Hamza ကသူ့ထံကိုရေးသားထားတဲ့ပုဂ္ဂိုလ်ရေးစာရီ American တွေကိုတပ်ဖြတ်ဖို့နဲ့အနောက်အုပ်စုကြာဆုံးရေးလှုပ်ဆောင်ဖို့အတွက်ထုတ်ပြန်ထားတဲ့အမိန့်ကြေညာချက်တွေလည်းပါဝင်ပါတယ်။ဒီကနေ့လှုပ်ဆောင်နေတဲ့ကမ္ဘာလုံးဆိုင်ရာ Mujahideen စစ်စင်ရေးဟာဆယ်ကနန်းရာကနန်းကနေထောင်နဲ့ချီတဲ့မိဆန် American နိုင်ငံသားတွေတပ်ပစ်ဖို့အနောက်အုပ်စုမဟာမိတ်အဖွဲ့ဝင်နိုင်ငံတွေမှာတွားပြီးတွေ့တဲ့နေရာမှာတုတ်တင်ရှင်းလင်းပစ်ဖို့ဖြစ်တယ်လို့ bin Laden ရဲ့အိမ်မှာတွေ့ရတဲ့စာတစောင်မှာရေးသားထားပါတယ်။ Arab ကမ္ဘာမှာဖြစ်ပေါ်ခဲ့တဲ့တော်လှန်ရေးတွေနဲ့ချီတဲ့ဆန္ဒပြပွဲတွေကိုသူ့အနေနဲ့ဂျိုးဆိုချောင်းနဲ့သူ့ရဲ့လက်ထောက်တဦးဖြစ်သူ Sheikh Hamoud အဒီယတ်ထံကိုရေးတဲ့စာထဲမှာဖော်ပြထားပါတယ်
။က ချွန်နီရှင်းနိုင်ငံရဲ့ဒီမိုကရေစီအတွင်းကူပြောင်းရေးအစီအစဉ်တွေကိုအမေရိကန်ကအားပေးထောက်ခံကြောင်းအလေးထားပြသဖို့အမေရိကန်သမ္မတဘရက်အိုဘားမားချွန်နီရှင်းသမ္မတဘာဂျီကာလက်အဆက်ပြီးကိုဒီကနေ့အင်ဂျီရိုမှာလက်ခံတွေ့ဆုံမှာဖြစ်ပါတယ်။ချွန်နီရှင်းသမ္မတဟာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကတမန်ဝင်ရွေးကောက်ပွဲမှာအနံ့ရပြီးသမ္မတဖြစ်လာခဲ့သူပါ။ဒီသမ္မတတည်ငြိမ်မှုပေါ်ချင်းချမှုနဲ့လူငယ်တွေကြားအလွတ်လွတ်မဲ့ပြဿနာနဲ့အကြီးအကျယ်ရင်ဆိုင်နေရတဲ့ချွန်နီရှင်းနိုင်ငံကိုအမေရိကန်ကစီးရီးစီးဝါးရေးအကူအညီတွေတိုးမြှင့်ပေးရရင်သမ္မတနှုတ်ဆွေးနွေးမယ်လို့လည်းအမေရိကန်တောင်းရှိသူတွေကပြောပါတယ်။ချွန်နီရှင်းနိုင်ငံမှာကာလာချာရှိသမ္မတဖြစ်အာနာရယူခဲ့တဲ့ဇိန်းအယ်ဘတင်ဘန်အာလီကိုတော့မြောက်အာဖရိကနဲ့ရှေ့လေဗန်ဒေသတွေကအာရက်နွေဦးလို့ခေါ်ကြတဲ့လူလူအောင်ကြွမှုတွေနဲ့တူ2011ခုနှစ်ဆန္ဒပြပွဲတွေနဲ့ယာရုကဖယ်ရှားခဲ့ကြတာပါ။နောက်ပိုင်းမှာတော့ရွေးကောက်ပွဲတွေကိုအောင်မြင်မြင်ကျင်းပနိုင်ခဲ့ပြီးသူထွက်တံ့ရုံအကြမ်းဖက်မှုတွေနဲ့ရန်ဖန်ရန်ခကြော်အပ်ပေမဲ့ချွန်နီရှင်းနိုင်ငံကဘာသာရေးယူဆမပြင်းထန်လာတဲ့အစ္စလာမ်နိုင်ငံရေးပါတီတွေကတော့တခြားအာရက်နိုင်ငံတွေမှာကြုံရတဲ့ပြဿနာမျိုးတွေမဖြစ်အောင်ရှောင်ရှားနိုင်ခဲ့ကြပါတယ်။
အမေရိကန်နဲ့ကျူဘာတို့ကြားဆက်ဆံရေးပုံမှန်ပြန်ဖြစ်လာစေဖို့အတွက်ရည်ရွယ်ပြီးဒီကနေ့ဝါရှင်တန်ဒီစီမှာနှစ်နိုင်ငံကိုယ်စားလှယ်တွေဆွေးနွေးကြမှာဖြစ်ပါတယ်။ကျူဘာကိုအကြမ်းဖက်နိုင်ငံစီးရင်ကနေပယ်ဖျက်ပေးဖို့အတွက်သမ္မတဘရက်အိုဘားမားရဲ့ဆုံးဖြတ်ချက်အတွက်လွှတ်တော်ကနေမေလ29ရက်နေ့နောက်ဆုံးထားပြီးအတည်ပြုပေးရမှာဖြစ်ပါတယ်။အခုဆွေးနွေးပွဲကတော့ဒါကိုအတည်ပြုမပေးခင်ပြုလုပ်နေတာပါ။အမေရိကန်ဘက်ကကျူဘာနဲ့ဆက်ဆံရေးတိုးမြှင့်လာကြောင်းအကျိုးရှိမလားဆုပ်ယုပ်မှုရှိနိုင်မလားဆိုတာကိုအမေရိကန်လွှတ်တော်အမတ်တွေကမေးခွန်းထုတ်နေကြပါတယ်။ကဗုဒ္ဓဟူးနေ့ပြုလုပ်တဲ့အထက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရှင်းမောက်ကြားနာပွဲမှာတော့နယူးဂျာစီပြည်နယ်အထက်လွတ်တော်မှဘော့ဖ်မန်နန်ဒက်စ်ကဒါဟာတစ်ဖက်သက်ဖြစ်နေတယ်လို့ပြောပါတယ်။အမေရိကန်ဘက်ကအခုထိဘာမှမရသေးပေမဲ့ကျူဘာတွေဘက်ကတော့အများကြီးရနေပြီဖြစ်တယ်လို့ညှိနှိုင်းမှုတွေဒီလိုသာဖြစ်နေမယ်ဆိုရင်ပြဿနာကကိုယ့်စီကိုပြန်ရောက်လာမှာဖြစ်ပြီးအခုလိုအမေရိကန်မူဝါဒကိုပြောင်းခဲ့တဲ့အတွက်မဟာမိတ်တွေဘက်ကလည်းဒီပေါ်မှာလက်တွဲဆောင်ရွက်တာမျိုးမတွေ့ရဘူးလို့ဆိုပါတယ်။ကျူဘာနဲ့အခုလိုတန်တမန်ဆက်ဆံရေးပုံမှန်ပြန်ပြီးဖြစ်အောင်အမေရိကန်ကလှုပ်ဆောင်နေသည့်တန်အောင်လှုပ်ရှားရေးကအများကြီးကြံနေသေးတယ်လို့ဒီကြမ်းနာပွဲမှာပဲနိုင်ငံခြားရေးဌာနအရာရှိတွေကအတိအမှတ်ပြုပြောဆိုခဲ့တာပါအခုဝါရှင်တန်ဆွေးနွေးပွဲတွေဟာနှစ်နိုင်ငံဆက်ဆံရေးအတွက်လိုအပ်တဲ့အခြေလမ်းရပ်တွေကတန်ယုံတွေပြန်ဖွင့်ဖို့ကိစ္စကိုဦးစားပေးဆွေးနွေးမှာဖြစ်ပါတယ်ဒီဆွေးနွေးပွဲတွေဟာတန်ယုံတွေပြန်ပြီးမဖွင့်ခင်နောက်ဆုံးဆွေးနွေးမှုတွေဖြစ်နိုင်တယ်လို့ကျူဘာနိုင်ငံခြားရေးဝန်ကြီးဌာနဒုတိယအကြီးအကဲကဒီသတင်းပတ်အစောပိုင်းတုန်းမှာပြောခဲ့ပါတယ်
ဒီအမေရိကန်အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်အသံမြန်မာဘာသာစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်လေစီပြေဒုက္ခတွေအရင်နဲ့ပတ်သက်လို့အမေရိကန်အစိုးရတန်တမန်နဲ့မြန်မာသမ္မတဦးသိန်းစိန်တို့တွေ့ဆုံရမှာဆွေးနွေးခဲ့ကြတဲ့အရာအကြောင်းသမ္မတရုံးတာဝန်ရှိသူတွေကပြောပါရတယ်။အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကတော့ဒုက္ခတွေအတွက်လူသားချင်းစာနာမှုအကူအညီတွေအမြန်ဆုံးပေးရနိုင်ရေးဆွေးနွေးခဲ့တယ်လို့မြန်မာဆိုးရွားပြန်ခြားရေးဝန်ကြီးဦးရထွက်က VOA ကိုပြောပါရတယ်။မြန်မာနိုင်ငံကထွက်ပြေးလာသူမွတ်စလင်ရိုဟင်ဂျာတွေလည်းပါဝင်တယ်လို့ပြောဆိုနေကြတဲ့ပြဿနာနဲ့ပတ်သက်ပြီးနိုင်ငံကဝေဖန်တာခံရတဲ့မြန်မာဆွေရတော့ဒုက္ခတွေတဲ့မြန်မာနိုင်ငံသားတွေပါမပါဆိုတာစစ်စစ်ပြီးပြန်လည်လက်ခံသွားမှာဖြစ်တယ်လို့ပင်လယ်ပြင်မှာဒုက္ခရောက်သူတွေကိုလည်းလိုအပ်တဲ့အကူအညီတွေပေးမှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။ရှင်းသတင်းပါတဲ့ချင်းပါမယ်ထိုင်းနိုင်ငံကလေစီပြေဒုက္ခတွေအရေးဆွေးနွေးပွဲမှာမြန်မာနိုင်ငံကကိုယ်စားလှယ်ဖွဲ့တစ်ဖွဲ့ဆီလွတ်ဖို့စီစဉ်နေပြီးဦးဆောင်မဲ့သူကိုတော့သက်ဆိုင်ရာနိုင်ငံတွေနဲ့ညှိနှိုင်းဆုံးဖြတ်မှာဖြစ်တယ်လို့လည်းပြန်ကြားရေးဝန်ကြီးဦးရထွက်ကပြောဆိုခဲ့တာပါအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတော့ဒုက္ခသည်တွေအတွက်လိုအပ်တဲ့အကူအညီတွေပေးနိုင်မှုငွေရေးကြေးအရပံ့ပိုးသွားမှာဖြစ်တယ်လို့ဒုက္ခသည်တွေကိုလက်ခံမှုလည်းစဉ်းစားထားတယ်လို့ပြောပါတယ်ဒုက္ခသည်တွေကိုယာယီလက်ခံမှုသဘောတူခဲ့ကြတဲ့အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတို့ကအကူအညီတောင်းထားတဲ့အပေါ်မှာစဉ်းစားနေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ရဲ့နိုင်ငံပေါင်းစုံနဲ့လက်တွဲပြီးအခြေချနေထိုင်ရေးအစီအစဉ်မှာဥဆောင်ပါဝင်မှုပြင်ဆင်ထားတယ်လို့လည်းနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူ Mary Huff ကမနေ့တုန်းကဝါရှင်တန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုထားပါတယ်
ဩစတြေးလျနိုင်ငံကတော့ဒီရိုဟင်ဂျာဒုက္ခသည်တွေကိုအခြေချနေထိုင်ခွင့်ပေးမှာမဟုတ်ဘူးလို့ဝန်ကြီးချုပ်တိုနီအဘော့ကပြောကြားလိုက်ပြီးနိုင်ငံရေးခွလုံးခွင့်တောင်းခံမှုအတွက်လှေတွေနဲ့လာရောက်သူတွေကိုဩစတြေးလျနိုင်ငံလိုအနောက်နိုင်ငံတစ်ခုမှာဘဝသက်ထူထောင်ဖို့အတွက်အခွင့်ပေးမှာမဟုတ်ကြောင်းလည်းသတိပေးလိုက်ပါတယ်။အရှေ့တောင်အာရှနိုင်ငံတွေရဲ့ကမ်းတွေကို ထောင်နဲ့ချီပီကြောက်လာကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေနဲ့မြန်မာနိုင်ငံမှာအဖိနှိပ်စက်ခံရလို့ထွက်ပြေးလာတယ်လို့ဆိုတဲ့ရိုဟင်ဂျာတွေကိုဩစတြေးလျနိုင်ငံကအခြေချနေထိုင်ခွင့်ပေးဖို့ရှိမရှိမေးမြန်းချက်ကိုမစ္စတာအဘော့ကလက်မခံကြောင်းဒီကနေ့ပဲဖြေကြားခဲ့တာပါ။အင်ဒိုနီးရှားနိုင်ငံအာချေပြည်နယ်မှာကမ်းဘောကိုခေါ်တင်ခဲ့တဲ့ရွှေပြောင်းအခြေချသူ400ကျော်ရဲ့အခြေအနေဟာတိတ်ကိုဆိုးဝါးနေတယ်လို့ IOM နိုင်ငံတကာရွှေပြောင်းအခြေချသူများရေးဆိုင်ရာဆောင်ရွက်နေတဲ့အဖွဲ့ပြောခွင့်ရဂျိုးလော်ရီကပြောကြားနေချိန်မှာပဲမစ္စတာအဘော့ကအခုလိုပြောကြလိုက်တာပါ။ဒီရွှေပြောင်းအခြေချသူတွေဟာပင်လယ်ပြင်မှာလနဲ့ချီးပြီးနေခဲ့ရတာမို့မျောလင့်ထားတဲ့အတိုင်းအခြေအနေကတိတ်ကိုဆိုးဝါးနေပေမဲ့သူတို့ထဲကတေဆုံးသူတော့တယောက်မှမရှိဘူးလို့ပြောပါတယ်။သူတို့ဟာအာချဲပြည်နယ်ထဲကလူသူအယောက်ပေါင်နေတဲ့နေရာကိုမနေ့ကဗုဒ္ဓဖူးနေမှာရောက်ရှိလာတာဖြစ်ပါတယ
်။တန်တရုတ်ပင်လယ်ပြင်ကအငင်းပွားနေတဲ့နေမြင်မှာပိုင်ဆိုင်ရောက်အခိုင်အမာပြတ်တက်နိုင်မှုရည်ရွယ်ပြီးတရုတ်နိုင်ငံကတိစောက်ထားတဲ့ကျွန်းတွေပေါ်မှာပြန်တန်းခဲ့တဲ့အမေရိကန်ထောက်လိုင်းလေယာဉ်ဒဇင်းကိုတရုတ်ရေတပ်ကသတိပေးချက်ရှိချင်းထုတ်ပြန်လိုက်တယ်လို့သတင်းတွေကဖော်ပြပါတယ်။တရုတ်ရေတပ်ကအကြောင်းကြားနေတဲ့ဒီနေရာကအမြန်ဆုံးထွက်ခွာပါဆိုပြီးအင်္ဂလိပ်ဘာသာနဲ့သတိပေးဆန်ကြားတဲ့အကြောင်းအမေရိကန်ထောက်လိုင်းလေယာဉ် PHA ပိုဆိုင်ဒိုဘုံမှာသတင်းရှိဖို့လိုက်ပါသွားတဲ့ CNN သတင်းတောက်တွေကပြောပါတယ်။တရုတ်နိုင်ငံကန်ယူရက်နဲ့ကီလိုမီတာ1000လောက်အကွာမှာရှိတဲ့ Spratly ကျွန်းစုတွေကတာနာကျောက်တန်းတွေနဲ့ကျောက်ဆောင်တွေပေါ်မှာအမေရိကန်ရေတပ်ကအစင်းမြင့်ထောက်လိုင်းလေယာဉ်ကမီတာ4500လောက်ထိခဏနှင့်ဖျက်ပြန်ခဲ့တာလို့လည်း CNN သတင်းဌာနကပြောပါတယ်။
တောင်ကိုရီးယားနိုင်ငံမှာ mask လို့ခေါ်တဲ့အသက်ရှူလမ်းကြောင်းဆိုင်ရာ virus ပိုးကြောင့်ဖြစ်ပွားတဲ့ရောဂါဖြစ်ပွားသူ3ဦးရှိပြီလို့တောင်ကိုရီးယားကျန်းမာရေးတာဝန်ခံတွေကဒီကနေ့ပြောကြားလိုက်ပါတယ်။ဒီရောဂါအရှေ့လယ်ပိုင်းဒေသတွေမှာအဓိကအဖြစ်များတဲ့ရောဂါဖြစ်ပြီးအခုထိလည်းတွေ့နေရတာဖြစ်ပါတယ
်။
ကြတာပရင်းနေညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မြို့သက်တို့ကြီးညာပေးသွားတာပါအခုလွှင့်နေတဲ့ရေဒီယိုဓာတ်ရိုက်ထုတ်လွှင့်အစီအစဉ်ကိုအင်တာနက်စာမျက်နှာကနေပြီးတော့လဲ website လိပ်စာ burmese@voanews.com ကနေပြီးတော့နားဆင်နိုင်ကြပါတယ်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေစတိုက်ထုတ်လွှင့်ပေးပါမယ်ရှင်အရင်ဆုံးလှေစည်းပြေးဒုက္ခသည်တွေအရေးမြန်မာပြည်ဘက်ကဘယ်လိုဆောင်ရွက်ပေးဖို့အစီအစဉ်နေလဲဆိုတာကြည့်ကြရအောင်ပါမြန်မာနိုင်ငံမှာရောက်နေတဲ့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကဒီကနေ့နိုင်ငံတော်သမ္မတဦးသိန်းစိန်နဲ့တွေ့ဆုံပြီးလက်တလောနိုင်ငံတကာကစိုးရိမ်နေတဲ့လှေစည်းပြေးဒုက္ခသည်တွေရဲ့အရေးကိုအဓိကထားဆွေးနွေးခဲ့တဲ့အကြောင်းပြန်ကြားရေးဝန်ကြီးဦးရဲထွတ်ကပြောပါရယ်အပြည့်စုံကိုတော့မက်ခင်ဖြူထွေးကတင်ပြပေးပါမယ်ရှင်
ဒီကနေ့မေလ22ရက်နေ့ကနေ22ရက်နေ့အထိမြန်မာနိုင်ငံကို2ရက်ကြာရောက်ရှိနေတဲ့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်သိုနီဘလင်ကန်ဟာဒီကနေ့မှာတော့နိုင်ငံတော်သမ္မတဦးသိန်းစိန်အပါအဝင်အစိုးရအရာရှိတချို့နဲ့တွေ့ဆုံခဲ့ပါတယ်။လက်တလောနိုင်ငံတကာကစိုးရိမ်မှုတွေရှိနေတဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကလှေစီးပြေးဒုက္ခသည်တွေအရေးနဲ့ပတ်သက်လို့အဓိကဆွေးနွေးခဲ့ကြတဲ့အကြောင်းဒီတွေ့ဆုံပွဲမှာပါဝင်ခဲ့တဲ့ပြန်ကြားရေးဝန်ကြီးဦးရထွတ်ကပြောပါတယ်။
အဲ့ဒီမှာကျွန်တော်တို့ပထမဆုံးတစ်ခုကတော့ကျွန်တော်တို့အခုဒီကနေ့ပြောနေတဲ့ရွှေပြောင်းနေလေနဲ့ရွှေပြောင်းနေတဲ့လူတွေပြဿနာကိုကျွန်တော်ဆွေးနွေးတယ်။ဆွေးနွေးတဲ့ခါမှာတော့ကျွန်တော်တို့အမေရိကန်နိုင်ငံဘက်ကတော့ဒီလူတွေကိုလူသားချင်းစာနာမှုအကူအညီတွေအများဆုံးပေးဖို့လိုအပ်တဲ့အခြေအနေကိုကျွန်တော်ပြောတယ်။အဲ့တော့ကျွန်တော်တို့ဘက်ကတော့ကျွန်တော်တို့ရည်ရည်ချက်တွေကတော့ဒီလူတွေအားလုံးကဟိုဘက်ကိုရောက်နေတဲ့အချိန်မှာမြန်မာနိုင်ငံသားတွေပါမှာပါကျွန်တော်စီစစ်မယ်။စီစစ်လို့မြန်မာနိုင်ငံသားမှန်ကန်တယ်ဆိုတော့လိုအပ်တဲ့ကောက်ဆောင်ချက်ကိုလုပ်မယ်။နှစ်ကတော့ကျွန်တော်တို့ကဒီကလေးမြန်မာနိုင်ငံရေပိုင်တဲ့အတွက်မှာအဲ့လိုဒုက္ခသည်တွေရောက်လာမှာဆိုရင်လည်းကျွန်တော်စီစစ်မယ်စီစစ်လို့လိုအပ်တဲ့ကူညီဆောင်ချက်မှုတွေပေးမယ်ပြည်သက်ဆိုင်ရာနိုင်ငံပြန်ပို့ပေးမယ်တိတ်မကြခင်ဖြစ်ခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား17ယောက်ကိစ္စကိုလည်းကျွန်တော်ရှင်းပြတယ်အဲ၃ကတော့ကျွန်တော်တို့လာမယ့်29ရက်နေ့မှာလုပ်မယ့်အစည်းအဝေးတက်ဖို့အတွက်တော့ကျွန်တော်တို့နိုင်ငံရေးဝန်ထမ်းကကိုယ်စားလှယ်ဖွဲ့တစ်ဖွဲ့စီလုပ်ဖို့ကျွန်တော်စီစဉ်နေတယ်သို့တော့ဘသူကခေါင်းဆောင်မယ်ဘာတွေဘသူတွေပါမယ်ဆိုတာတော့ကျွန်တော်တို့သက်ဆိုင်ရာအင်ရှင်နိုင်ငံနဲ့ကျွန်တော်တို့ဆက်ပြီးတော့အသေးစိတ်ညှိနှိုင်းမှာဖြစ်တယ်အော်ကျွန်တော်တို့အဓိကထားပြောတယ်။ကျန်တဲ့ကိစ္စတွေကတော့ဒါကျွန်တော်တို့ဆွေးနွေးနေကြတိုင်းပဲ။ဒါဒီရွက်ကောက်ဘွဲကိစ္စတို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စတို့နောက်နှစ်နိုင်ငံဆက်ဆံရေးတိုးပြမှုကိစ္စဒါတွေကိုပြောတယ
်။အရှိတအအားရှာဒေတာကပင်လယ်ပြင်မှာမျောနေကြတဲ့လှေစီးပြေးဒုက္ခသည်တွေအရေးနဲ့ပတ်သက်လို့ရေရှည်ကင်တွေရမယ့်ကိစ္စတွေရှိတာကြောင့်ဒါနဲ့ပတ်သက်လို့လည်းဒုတိယသမ္မတဦးညတ်ထွန်းကဥဆောင်ပြီးဆောင်ရွက်သွားဖို့ရှိတယ်လို့လည်းပြည်ချရေးဝန်ကြီးဦးရထွတ်ကပြောပါတယ
်။ရေရှည်လိုရမယ့်ကိစ္စကတော့အဓိကအဖြစ်ဒီမှာဒီလူတွေကိုလုံနေတဲ့မှောင်ခိုခိုင်းနေကိုဒီသားရုံးနိုင်ငံတွေအားလုံးပူးပေါင်းလို့ပြည်ရှင်နိုင်ဖို့ကအရေးကြီးတဲ့ဆိုတော့ကျွန်တော်ထောက်ပြတယ်။ဒါကတော့ကျွန်တော်ဘက်ကပြောတာပြီးလို့ရှင်တော့ကျွန်တော်ခင်ဗျားတို့သိအောင်ပြောရင်ဒီကိစ္စတွေမှာမြန်မာခြေပိုင်တဲ့တဲမှာဖြတ်သွားနေတဲ့ကိစ္စတွေရှိရောက်ရှိနေတယ်ဆိုရင်ကုညီကယ်ဆယ်နိုင်မှုကိစ္စတွေမြန်မာနိုင်ငံသားဟုတ်မှုစီစစ်နိုင်တဲ့ကိစ္စတွေဆောင်ဖို့အတွက်ဒုတိယသမ္မတနှစ်ဦးညထွန်းဦးစည်းရောမှာကျွန်တော်တို့ဆောင်ရွက်ဖို့သမ္မတကြီးတာဝန်ပေးထားတယ်။အဲဒုတိယသမ္မတအနေနဲ့ဒီနေ့မှာပဲကျွန်တော်တို့အစည်းအဝေးခေါ်ရောမှာတက်ဆိုင်ရာဌာနတွေနဲ့ညီနိုင်ဆောင်ဖို့ရှိတယ်။
ပြည်ရဲ့သတင်းပတ်အနေနဲ့အတွင်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေလေတွေနဲ့ထွက်ပြေးလာကြတဲ့ဒုက္ခသည်ထောင်တဲ့ချီကိုမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကကယ်တင်ခဲ့တာရှိတယ်လို့ကန့်ကွက်ခွင့်မရပဲပင်လယ်ထဲမှာမျောနေတဲ့ဒုက္ခသည်တွေလည်းအများပြားရှိနေတာကြောင့်ဒီလူတွေကိုကယ်တင်နိုင်ဖို့နိုင်ငံတကာကဝိုင်းဝန်းတိုက်တွန်းပြောဆိုနေကြတာပါအမေရိကန်ပြည်ထောင်စုအနေနဲ့လည်းဒီဒုက္ခသည်တွေအရေးနဲ့ပတ်သက်လို့အထူးစိုးရိမ်တဲ့အကြောင်းနဲ့ဒီဒုက္ခသည်တွေရွှေ့ပြောင်းအခြေချနေထိုင်နိုင်ရေးအတွက်ကူညီဖို့ဆန္ဒရှိတယ်လို့မနေ့ကဒီအမေရိကန်နိုင်ငံသားရေးဌာနရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရအမျိုးသမီး Mary Huff ကပြောသွားပါတယ
် I think the Malaysians and the Indonesians have requested some help resettling people.We're taking a careful look at the
proposal. Malaysia and Indonesia နိုင်ငံတွေကလို့ထင်ပါတယ်။ဒီလူတွေအခြေချနေထိုင်ရေးအတွက်အကူအညီပေးဖို့ကျမတို့ကိုအကူအညီတောင်းထားပါတယ်။ဒီလိုတောင်းထားတဲ့ပုံမှာလည်းကျမတို့ကအလေးထားပြီးစဉ်းစားနေတာပါ။ဒုက္ခသည်တွေအခြေချနေထိုင်ရေးနဲ့ပတ်သက်ပြီးကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကလှုပ်ဆောင်နေတဲ့နိုင်ငံအများစုပါဝင်တဲ့ကြိုးပမ်းမှုတွေမှာအမေရိကန်ကထိတ်ဆုံးကနေဦးဆောင်ပြီးကူညီနှံ့အောင်ကျမတို့ကပြင်ဆင်နေပါတယ်။ဒီနှစ်ဗန္ဒာယင်းနှစ်အတွင်းမှာကိုပဲအမေရိကန်ပြည်ထောင်စုမှာရိုဟင်ဂျာဒုက္ခသည်တထောင်ကျော်အခြေချနေထိုင်ခွင့်ရပြီဖြစ်ပါတယ
်ဒီကနေ့မစ္စတာဘလင်ကန်နဲ့သမ္မတဦးသိန်းစိန်တို့ရဲ့တွေ့ဆုံမှုအတွင်းမှာတော့လက်ရှိပြည်ဒုက္ခသည်တွေအရေးအပြင်လာမယ့်2015ရွေးကောက်ပွဲနဲ့ပတ်သက်လို့တော့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေဖြစ်အောင်သမ္မတဦးသိန်းစိန်ကသူ့ရဲ့အုပ်ချုပ်ရေးပိုင်းကနေတက်နိုင်သမျှဆောင်ရွက်ပေးသွားမယ့်အကြောင်းကိုဆွေးနွေးခဲ့တယ်လို့သမ္မတရုံးညွှန်ကြားရေးမှူးဦးစောထေကပြောပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပစ္စည်းနဲ့ပတ်သက်လို့တော့လက်ရှိဖွဲ့စည်းပုံပစ္စည်းဆိုင်ရာပြဋ္ဌာန်းချက်တွေနဲ့အညီအစိုးရကဆောင်ရွက်နေတဲ့အကြောင်းတွေကိုဆွေးနွေးခဲ့ကြတယ်လို့ဆိုပါရရှင်
။မကင်ဖြူထွေးပြောပြခဲ့တာပါရှင်။လွန်ခဲ့တဲ့သတင်းပတ်ထဲမှာပဲဒီထိုင်းနိုင်ငံတောင်ပိုင်းကနေပင်လယ်ပြင်စီပြန်ပို့လွှတ်ခံရတဲ့ရွှေ့ပြောင်းဝင်ရောက်သူရိုဟင်ဂျာ400ကျော်ဟာအင်ဒိုနီးရှားနိုင်ငံကိုရောက်သွားပါတယ်။အစားအစာပြတ်လပ်ပြီးအင်အားချိနေသူအများပြားပါဝင်တဲ့ဒီရွှေ့ပြောင်းဝင်ရောက်သူတွေကိုဒေသခံငါးဖမ်းသမားတွေကဗုဒ္ဓဦးနေတော်ကကယ်ဆယ်ခဲ့ပြီးအခြေဒေသကိုခေါ်သွားခဲ့တာပါ။ရွှေ့ပြောင်းဝင်ရောက်သူလှေစည်းပြေးဒုက္ခသည်အများစုဟာမြန်မာနိုင်ငံကမွတ်စလင်လူနည်းစုဝင်ရိုဟင်ဂျာတွေဖြစ်ကြတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းမြန်မာအစိုးရကတော့သူတို့ဟာနိုင်ငံမဲ့တွေစင်မွေးတည်မှုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကထွက်ပြေးလာသူတွေဖြစ်တယ်လို့သတ်မှတ်ထားတာပါအသက်အန္တရာယ်ရင်ဆိုင်နေရတဲ့ထောင်နဲ့ချီးပြီးတော့ပင်လယ်ပြင်မှာရှိနေနိုင်တဲ့လှေစီးပြေးဒုက္ခသည်တွေရဲ့အကြောင်းထိုင်းနိုင်ငံမှာရှိနေတဲ့ VOA သတင်းတောက်စတီဗ်ဆန်ဖို့ရဲ့သတင်းပေးပို့ချက်ကိုကိုအောင်အောင်ကဆက်ပြီးတော့ပြောပြပါမယ်ရှင
်အခုရပိုင်းတွေအတွင်းပင်လယ်ပြင်ကိုပြန်ပို့လွှတ်ခြင်းခံရတဲ့ရိုဟင်ဂျာနဲ့ဘင်္ဂလားဒေ့ရှ်ရွှေ့ပြောင်းဝင်ရောက်သူတွေကိုအင်ဒိုနီးရှားနိုင်ငံကလက်ခံခဲ့ပါတယ်အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေဟာပင်လယ်ပြင်မှာမျောပါနေတဲ့ဒီထောင်ထဲချီတဲ့လေစီးပေးဒုက္ခသည်တွေကိုကူညီဖို့သဘောတူခဲ့ကြပြီးတဲ့နောက်အခုလိုဒီဒုက္ခသည်တွေကိုလက်ခံခဲ့တာပါလွန်ခဲ့တဲ့ပတ်အတွင်းတော့စာနယ်ဇင်းက၃ရက်စာနဲ့ဆက်ချုပ်ရင်းမှုကိုပြင်ဆင်ပေးခဲ့ပြီးဒီဒုက္ခသည်လေကိုထိုင်းအာဏာပိုင်တွေကပင်လယ်ပြင်ကိုပြန်လွှတ်ခဲ့ပါတယ်ထိုင်းရဲ့တာဝန်ရှိသူတူဖြစ်တဲ့ဝီရဘွန်နာပရာစစ်ကသူတို့ရဲ့မူဝါဒကိုအခုလိုရှင်းပြပါတယ
်အန်ဒပ်แรกเราต้องมองในเรื่องของการช่วยเหลือตามหลักมนุษยธรรม
ပထမဆုံးအနေနဲ့လူသားချင်းဆန်ရကူညီလိုအပ်မှုကိုကျွန်တော်တို့ကြည့်ပါတယ်။အဲ့ဒါအများတန်းကျွန်တော်တို့ဘာတွေလုပ်နေတယ်ဆိုတာပါပဲ။ဒါပေမဲ့အရေးကြီးဆုံးကကျွန်တော်တို့တန်းပြီလုံခြုံပေးခြင်းမို့ပါ။တကယ်လို့သူတို့ဟာတရားမဝင်ရှူပြောင်းဝင်ရောက်လာသူတွေအနေနဲ့ကျွန်တော်တို့ရေပိုင်နဲ့တည်းဝင်လာရင်ဒါဥပဒေချိုးဖောက်တာဖြစ်ပါတယ်
။ဒေတာရင်းမှာလူကုန်ကူးမှုတိုက်ဖျက်ရေးဆောင်ရွက်လာတာကြောင့်ဖမ်းဆီးခံရမယ့်အနေအထားကိုရှောင်ရှားတဲ့အနေနဲ့ပင်လယ်ပြင်ကဒီလူမောင်ခိုကူးတဲ့ဆက်လေတွေပေါ်မှာထောင်နဲ့ချီတဲ့ရွှေပြောင်းဝင်ရောက်သူတွေရှိနေနိုင်တယ်လို့လေးလာသုံးသပ်သူတချို့ကခံမှန်းပါတယ်မြန်မာနိုင်ငံမှာဆင်းရဲမွေးတည်မှုနဲ့လူခွင့်ချိုးဖောက်မှုတွေကိုရင်ဆိုင်ခဲ့ရတဲ့ပင်လယ်ပြင်ကဒီလှေစည်းပေးဒုက္ခသည်တွေရှာဖွေရင်းမှာလူခွင့်လှူရှာသူတွေနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေလည်းပူးပေါင်းဆောင်ရွက်နေပါတယ်လူခွင့်အဖွဲ့တစ်ခုဖြစ်တဲ့45 Rights ရဲ့တာဝန်ရှိသူတူဖြစ်တဲ့ Matthew Smith ကဒီလိုအခြေအနေတွေအတွက်မြန်မာနိုင်ငံမှာတာဝန်ရှိတယ်လို့ဆိုပါတယ်
It's our view that Myanmar deserves to be downgraded to tier 3 status.
လူကုန်ကူးမှုတိုက်ဖျက်ရေးအစီရင်ခံစာ TIB စီးရင်မှာမြန်မာနိုင်ငံကို tier 3 အဆင့်လျှော့ချသင့်တယ်လို့ကျွန်တော်ယူဆပါတယ်။မြန်မာနိုင်ငံကလူမောင်ကူးမှုပြဿနာဟာတော်တော်လေးဆိုးရွားတဲ့အနေအထားမှာရှိနေပါတယ်။အခုလိုမြန်မာနိုင်ငံကနေရိုဟင်ဂျာတွေထွက်ပြေးလာကြတဲ့အကြောင်းရင်းတွေထဲမှာလူကုန်ကူးမှုပြဿနာနဲ့တခြားဖိနှိပ်မှုနဲ့ဆိုင်တဲ့အရင်းခံပြဿနာတွေပါဝင်နေပါတယ်။
အခြေအနေအရတော်လေးဆိုးရွားနေပြီးကလေးတွေရဲ့အနေအထားကလည်းဆိုးရင်စရာအခြေအနေမှရှိပါရယ်ဒီကလေးတွေဟာမြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းကဒုက္ခသည်စခန်းတွေကနေသူတို့မိဘတွေနဲ့အတူထွက်ပြေးလာကြတာပါလေစီးပေးဒုက္ခသည်တဦးဖြစ်တဲ့အသက်73နှစ်အရွယ်မိုဟာမက်အဗ်ဒူးကသူ့ရဲ့ခြောက်ခြားပွဲအတွေ့အကြုံကိုအခုလိုပြန်ပြောပြပါရယ
်ဆေဝတ်တူလေဆေဝတ်တူလေရဝဒဟာနာဝါနီယောနော်ဒယ
်လေနဲ့လာခဲ့တော့ကကျွန်တော်တို့ကိုလေဝမ်းပိုက်ထဲမှာပဲထားပါရယ်ကျွန်တော်တို့ရေတောင်းရင်လည်းမပေးပါဘူးအဆောင်တွေကကျွန်တော်တို့ကိုရိုက်နှက်တာကြောင့်တချို့ဆိုတေးကုန်ပါတယ်တေးသွားတဲ့လူကြီးရောခလေးပါမကြမ်းပင်လယ်ထဲပြစ်ချတာကိုလည်းကျွန်တော်တွေးခဲ့ပါတယ်
ရိုဟင်ဂျာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလေကြီးပေးဒုက္ခသည်တွေအရင်နဲ့ပတ်သက်ပြီးမလေးရှား၊အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံကြားရေးဝန်ကြီးတွေဟာမနေ့ကပုတ်တဝူးနေ့မှာမလေးရှားနိုင်ငံမှာတွေ့ဆုံခဲ့ပါတယ်။အစည်းအဝေးအပြီးအင်ဒိုနီးရှားနဲ့မလေးရှားကဒီလေကြီးပေးဒုက္ခသည်တွေကိုယာယီလက်ခံသွားမယ်လို့ကြေညာခဲ့ပေမဲ့ထိုင်းနိုင်ငံကတော့အခုလိုကယ်ဆယ်ရေးအစီအစဉ်မှာမပါဝင်ပါဘူး။ဩစတြေးလျဝန်ကြီးချုပ်တိုနီအက်ဘော့ကလည်းဒီကနေ့သတင်းတောက်တွေနဲ့တွေ့ဆုံရမှာဒီလေကြီးပေးဒုက္ခသည်တွေကိုလက်ခံသွားမှာမဟုတ်ပဲဒီလိုမျိုးလေကြီးပေးဒုက္ခသည်တွေထပ်ပြီးများလာစေမယ့်လုပ်ရမျိုးကိုသူတို့အနေနဲ့လုပ်မှာမဟုတ်ဘူးဆိုပြီးတော့လည်းပြောဆိုပါရခင်ဗျာ
ကိုအောင်အောင်ပြောပြသွားတာပါအခုလိုဒေတာရင်းရေတကြီးဆွေးနွေးစရာဖြစ်လာနေတဲ့လေစည်းပြေးတွေရဲ့အရေးဒီသတင်းဘက်ရဲ့တိုက်ရိုက်တွေလိုက်မှဆွေးနွေးကြဖို့ကိုလည်းဖိတ်ခေါ်ပြစီအောင်ရှင
်ဒေတာထက်မှဒီထိတ်တန့်ရောက်သတင်းဖြစ်နေတဲ့လေစည်းပြေးဒုက္ခသည်များပြဿနာနဲ့ပတ်သက်လို့နိုင်ငံတကာရဲ့စိုးရိမ်မှုတွေဒေတာတွင်ပူးပေါင်းဆောင်ရွက်မှုတွေကိုတွေ့နေရပါတယ်အခုဒီလာမယ့်မေလ29ရက်နေ့ကြလို့ရှိရင်လေထိုင်းနိုင်ငံမှာဒေသတွင်းအစည်းအဝေးတရကျင်းပဖို့ရှိပါတယ်။လေစည်းပြေဒုက္ခသည်တွေနဲ့ပတ်သက်လို့ချင်းကပ်မှုတွေကတော့မတူပါဘူး။ကုလသမဂ္ဂအပါအဝင်အနောက်နိုင်ငံအများစုကတော့ဒါဟာလူသားချင်းစာနာကူညီမှုလိုအပ်ချက်ပြဿနာအနေနဲ့ချင်းကပ်ပါတယ်။ဒေသတွင်းကအချို့နိုင်ငံတွေကတော့ဒီရွှေပြောင်းနေထိုင်သူများစုရဲ့ပြဿနာရပ်နဲ့ချင်းကပ်တာတွေ့ရပါတယ်။မြန်မာနိုင်ငံအပါအဝင်နိုင်ငံချို့ကတော့ဒါဟာလူကုန်ကူးမှုပြဿနာဆိုပြီးတော့ချင်းကပ်တာတွေ့ရပါတယ်။ဒါကြောင့်မလို့လေစည်းပြေဒုက္ခသည်များအရေးကိစ္စရဲ့အရင်းမြစ်ဟာဘာလဲသရရှင်တွေကရောဘလို့များယူဆပါလဲဒီလာမယ့်စနေညပိုင်းတဲ့လေလိုက်စီစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိများလိုတဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA ကိုချုပ်တင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုယ်ဆွေးနွေးလိုတာမိများလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီချုပ်တင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2023822555ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။ဒါရိုက်လေးလိုက်ဆွေးနွေးခန်းတွေကိုစနေနဲ့အင်္ဂါညတိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်ရှင်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံနှိုးဆော်ပါစေ။အခုတစ်ခါတော့ဒီကချင်ပြည်နယ်ဘက်မှာဖြစ်နေတဲ့တိုက်ပွဲတွေရောပါရေးဆွေးနွေးမှုအခြေအနေကိုပြောပြပေးအောင်ပါပါ။15ရက်ကျော်ကြာမြင့်လာတဲ့မန်စီမြို့နယ်အတွင်းကတိုက်ပွဲတွေနဲ့ပတ်သက်လို့ဒီနေ့အစိုးရနဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြည်ပခညှိနှိုင်းရေးအဖွဲ့တို့မြစ်ကြီးနားမှာအရေးပေါ်တွေ့ဆုံဆွေးနွေးကြပါတယ်ဒီဆွေးနွေးပွဲမှာကချင်ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့ကနှစ်ဖက်တပ်ဖွဲ့တွေစစ်ကြောင်းလှည့်ရာမှာတစ်ဖက်နဲ့တစ်ဖက်အသိပေးပြီးမှသွာလာရင်ပြည်ပခတွေရှော့ချနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းအကြံပြုထားပေမဲ့တိကျတဲ့အဖြေတော့မရခဲ့ပါဘူးသတင်းပြေဆောင်ကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ကချင်ပြည်နယ်ဗမော်ခရိုင်မန်စီမြို့နယ်မှာအစိုးရတပ်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြဖြစ်ပွားနေတဲ့တိုက်ပွဲတွေဟာဒီလ6ရက်နေ့ကနေစတင်ခဲ့တာဖြစ်ပြီးမနေ့ကဆိုရင်အစိုးရတပ်ဖက်ကတိုက်လေယာဉ်တွေပါအုံပြုတိုက်ခိုက်ရတဲ့အထိပြင်းထန်ခဲ့တာဖြစ်ပါတယ်ဒီကနေ့မှာတော့အစိုးရနဲ့ KIO ရဲ့ပြည်ပခညှိနှိုင်းရေးအဖွဲ့တွေဟာမြစ်ကြီးနားမြို့မှာအရေးပေါ်တွေ့ဆုံဆွေးနွေးခဲ့ကြတယ်လို့ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဦးလမိုင်ကွန်ကြာကပြောပါတယ်ဒီကနေ့နေ့ကင်း7နာရီမှာတွေ့ဆုံဖို့အတွက်မနေ့ည10နာရီလောက်ကအစိုးရဘက်ကအကြောင်းကြားလာတာကြောင့် KIO ဘက်ကပြည်ပခညှိနှိုင်းရေးအဖွဲ့ခေါင်းဆောင်ဗိုလ်မှူးကြီးဇော်တောင်မတက်ရောက်နိုင်ပဲအခြားအဖွဲ့ဝင်ဗိုလ်မှူးကြီးနော်လီကဥဆောင်တက်ရောက်ခဲ့ရတယ်အစိုးရဘက်ကတော့ကချင်ပြည်နယ်အစိုးရနေဆက်ရေးရနဲ့လုံခြုံရေးဝန်ကြီးဗိုလ်မှူးကြီးတန်းအောင်ကဥဆောင်တက်ရောက်ခဲ့တယ်လို့ပြောပါတယ်ဒီကနေ့အဓိကဆွေးနွေးတဲ့အချက်တွေကိုဦးလမိုင်ကွန်ကြာကအခုလိုဆက်ပြောပါတယ်
ဟိုတက်ကလည်းသူတို့နေနေရတော့တခြားကေကိုသွားလို့ဖို့သွားတိုက်ဖို့အစီအစဉ်မရှိဘူးဒါစစ်ဘုံကိုတမားတွေပဲလိုက်လံဖမ်းဆီးနေတယ်ဖြစ်တယ်ဆိုတော့သူ့ရဲ့သဘောထားတွေသူတို့သင်ကြတာဖြစ်တယ်ကေဘက်ကလည်းပဲစစ်ကိုအကာအကွယ်ပေးတယ်ဆိုတဲ့ပုံစံမျိုးတော့မဟုတ်ဘူးဒါကြီးသူတို့ရဲ့နေရာကသူတို့ကိုယ်မှာအခုတက်ကအလုံးကြီးနဲ့အဲ့မှာတိုက်ရင်လေးငါးကြီးကဝင်လာတဲ့ခါခြားကြတော့သူတို့စီကိုလာတိုက်တလားဟိုလာလို့ကြလားဆိုတော့သူ့ရဲ့မျိုးနဲ့သူတို့လည်းရှေ့သားမှာကာကင်းနေတယ်သူတို့နေတယ်ပဲဒါတည်းလို့တိုက်ပွဲဖြစ်တယ်ဆိုရအကြောင်းကိုပြောကြတယ်။တက်ကလည်းတခြားယူနစ်ချက်ဘာမှမရှိပါဘူးတဲ့။ဒီစစ်မုံကိုတမားတွေလည်းသူတို့ဖမ်းဖို့ရှိတယ်။အဲ့တော့ဖမ်းပြီးတော့ဒါနိုင်ငံတော်ပိုင်းပြန်စာသားပစ္စည်းတွေဖြစ်တယ်။ဒါတွေဖမ်းဆီးပြီးတော့နိုင်ငံတော်ကိုအပ်ဖို့အတွက်သူတို့တာဝန်တာပဲတဲ့။အဲ့ဒီကိစ္စပဲတွားလို့ကဖြစ်တယ်ဆိုတော့သူတို့သဘောထားတွေကိုတင်ပြတာပဲရှိတယ်ဗျ။
ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကနှစ်ဖက်တပ်တွေကိုတွာလာတဲ့အခါမှာအပြန်အလှန်အတီးပေးအကြောင်းကြားဖို့အစည်းအဝေးမှာအကြံပြုခဲ့တယ်လို့လည်းပြောပါတယ်
။ငင်းချမ်းရေးပရောဆက်မှာဒီကြတော့အချိန်ကြီးကျွန်တော်ဒီမှာလက်မှတ်ရေးထိုးဖို့အစီအစဉ်နဲ့နှိကလာတဲ့အချိန်မှာဒီစစ်ကစားတစ်ခုနဲ့ပဲကျွန်တော်တို့ကစိုက်ပွဲပြန်ဖြစ်တယ်ဆိုတဲ့အခါကျတော့ PDLU ရောဒေသူစာလည်းမကောင်းဘူး။ဒါကြောင့်အဲ့ဒါကတော့တစ်ဖက်တစ်ဖက်ညီညီနိုင်နိုင်တက်ကလည်းတကယ်အမှန်တကယ်စစ်ဖမ်းဖို့ကိစ္စပဲဖြစ်တယ်။ ဆိုတဲ့ဟာကိုကေဟိုလည်းပြောပေးလမ်းကြောင်းပြီးမသွားမယ်ဆိုတဲ့ဟာတစ်ပတ်တစ်ပတ်ဟိုအကြောင်းချပြီးတော့မှအဲ့လိုသွားလို့ရှင်မကောင်းဘူးလားနောက်ပြီးကျေတက်ကလည်းပဲတက်ကမပြောကြတော့ဘူးလားအဲ့ခါကျတော့သူတို့ကလာလို့ဖို့တဲ့ဆိုပြီးမှသူတို့ကစိုးရိမ်မှုနေလဲအဲ့လိုဖြစ်တဲ့ပုံစံမျိုးဖြစ်တဲ့အတွက်ကြောင့်မလို့ကြားနေပြီးမှတက်ကစစ်ကြောင့်ပဲဖြစ်တယ်ဒါကိုဖန်ဆီးဖို့တဲ့ဖြစ်တယ်ဒေလမ်းလာမယ်ဆိုတော့ဆက်တက်တက်အကြောင်းချပြီးမှမိနိုင်မှလုံဆောင်တော့ပူကောင်းပါမယ်ဆိုတော့ကျွန်တော်ရကြားနေပြီးတော့မှမဖြစ်ဘူးမိနိုင်သေးတဲ့အားလည်းရှိတယ်ဗ
ျဒီကနေ့ဆွေးနွေးပွဲမှာတော့တိကျတဲ့အဖြေဒါမှမဟုတ်ဆုံးဖြတ်ချက်ချမှတ်နိုင်တာမရှိပဲဆွေးနွေးတဲ့အချက်တွေကိုနှစ်ဖက်လုံးကအထက်ကိုပြန်လည်တင်ပြကြဖို့ရှိနေပါတယ်ဒီကနေ့မန်စီမြို့နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကိုတော့နန်လင်းပါရွာသားတဦးကအခုလိုပြောပါတယ
်ဒီနေ့တော့ဒီခဏနေရထားတဲ့နှစ်ဖက်လုံးကလာကြတယ်ပေါ့အဲမနေ့ကတော့လေရင်နဲ့တစ်ခါတော့မှလာတိုက်တယ်7:00 to 7:00လောက်မှလေရင်စင်းနဲ့တစ်ခါညနေ4:00လောက်မှတစ်ခါလေရင်စင်းနဲ့လာတိုက
်ဒီလ9ရက်နေ့ကလည်းလေရင်နဲ့တစ်ကြိမ်တိုက်ခိုက်ခဲ့တယ်လို့ပြောပါတယ်နန်လင်းပါရွာမှာတင့်မောင်ကိုဖမ်းဆီးတာနဲ့ပတ်သက်ပြီး2013ခုနှစ်ကတလာနီးပါးလောက်တိုက်ပွဲတွေဖြစ်ခဲ့ဘူးတာကြောင့်ရွာသားအများစုဟာဗမော်မန်စီနဲ့မဝင်းကြီးဘက်တွေကိုထွက်ပြေးခဲ့ရတယ်လို့ဒီလအတွင်းဖြစ်ပွားတဲ့တိုက်ပွဲကြောင့်ရွာမှာကြန့်ရှိသူ100လောက်ဟာလည်းထပ်မံထွက်ပြေးခဲ့ကြရပါတယ်အစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေဟာတနိုင်ငံလုံးအပြစ်ခတ်ရစေးစာချုပ်မူကြမ်းကိုပြီးခဲ့တဲ့မလကုံကသဘောတူလက်မှတ်ရေးထိုးခဲ့ပေမဲ့ကချင်နဲ့ရှမ်းပြည်နယ်တွေအတွင်းမှာတိုက်ပွဲတွေဟာဆက်လက်ဖြစ်ပွားနေဆဲရှိပါတယ်လာမယ့်ဇွန်လဆန်းမှာတော့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးညီလာခံကိုကရင်မျိုးသားအစည်းအရုံး KNU နယ်မြေကလော်ခီလာမှာကျင်းပဖို့ရှိပြီးအပြစ်ရစာချုပ်မူကြမ်းကိုသဘောတူတယ်ဆိုရင်ဇွန်လအတွင်းမှာအစိုးရနဲ့အပြစ်ခတ်ရစေးရေးစာချုပ်အတီးပြုလက်မှတ်ရေးထိုးကြမှာဖြစ်ပါတယ်
ကိုမိုးဆောင်ပြောပြသွားခဲ့တာပါရှင်အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲအေရှာ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းမိုဘိုင်းဖုန်းတွေကနေပြီးတော့လဲနောက်ဆုံးလွှင့်အစီအစဉ်ရဲ့ခေါင်းစဉ်အောက်ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်ကြာသာပတင်းနေ့ညနေဘက် VOA အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါနောက်နှစ်နာရီကြာမှာထုတ်လွှင့်မယ်ညပိုင်းအစီအစဉ်တွေမှာတော့ကျမရေးကန္တာဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်တိုင်းရင်သတင်းလွှာစတဲ့သတင်းပတ်စဉ်ကန္တာတွေကိုနားဆင်ကြရဖို့ရှိပါတယ်လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်ရှင်အခုညနေပိုင်းအစီအစဉ်အဆုံးမတက်ခင်မှာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါဦးမယ်ရှင
်စီရီးယားနိုင်ငံရှီယောင်မျိုးတစ်မျိုးဖြစ်တဲ့ပမာရာကိုအစိုးရတပ်လက်တွေလက်ကနေအဲစစ်သူကြွားတွေတင်ပတ်လိုက်ပြီးနိုင်ပိုင်းအတွင်းမှာပဲမြို့ထဲမှာရှိနေတဲ့ရောမခေကနာမည်ကျော်ရှီယောင်မွေနေတဲ့ရှီယာနေရာတွေကိုထိန်းချုပ်လိုက်ကြတဲ့အကြောင်းစီရီးယားရေးစောင့်ကြည့်နေတဲ့ဖော်တဖွဲ့ကပြောပါရယ်ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဖွဲ့ UNESCO ကရှီယောင်မွေနေဖြစ်အသိမှတ်ပြုထားတဲ့တထန်း2000ကျော်ရှီယောင်မျိုးကိုတော့စစ်သူကြွားတွေမနေ့နောက်ပိုင်းကပဲတင်ပတ်လိုက်တာလို့လည်းစီရီးယားလူခွင့်ရေးစောင့်ကြည့်ကဲခတ်ဖွဲ့ကပြောဆိုခဲ့တာပါလေစီပြေဒုက္ခသည်တွေအရေးနဲ့ပတ်သက်လို့အမေရိကန်အစိုးရတန်တမာနဲ့မြန်မာသမ္မတဦးသိန်းစင်တို့တွေ့ဆုံမှာဆွေးနွေးခဲ့ကြတဲ့အကြောင်းသမ္မတရုံးတာဝန်ရှိသူတွေကပြောပါရယ်အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကတော့ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေအမြန်ဆုံးပေးရနိုင်ရေးဆွေးနွေးခဲ့တဲ့အကြောင်းမြန်မာစိုးရပြန်ခြားရေးဝန်ကြီးဦးရထွတ်ကပြောပါရယ်မြန်မာနိုင်ငံကထွက်ပြေးလာသူမွတ်စလင်ဝင်ကြတွေပါတယ်လို့ပြောဆိုနေတဲ့ပြဿနာနဲ့ပတ်သက်လို့နိုင်ငံတကာကဝေဖန်တာခံနေရတဲ့မြန်မာစိုးရကတော့ဒုက္ခသည်တွေတဲ့မြန်မာနိုင်ငံသားတွေပါမပါစစ်စစ်ပြီးပြန်လည်လက်ခံသွားမှာဖြစ်တယ်လို့ပြည်နယ်ပြည်မှာဒုက္ခရောက်တဲ့သူတွေကိုလည်းလိုအပ်တဲ့အကူအညီတွေပေးမှာဖြစ်တယ်လို့ပြောဆိုထားပါတယ်။ဒီချိန်တည်းမှာပဲအော်စတြေးလျနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေကိုအခြေချနေထိုင်ခွင့်ပေးမှာမဟုတ်ဘူးလို့ဝန်ကြီးချုပ်တိုနီအပေါ့ကပြောကြားလိုက်ပြီးနိုင်ငံရေးခေါလုံဝင်တောင်းခံမှုလီရီနဲ့လာရောက်တဲ့သူတွေအော်စတြေးလျနိုင်ငံလိုအနောက်နိုင်ငံတစ်ခုမှာဘဝသက်ထူထောင်မှုအခွင့်အလမ်းရမှာမဟုတ်နိုင်ဘူးဆိုပြီးတော့လည်းတတိပေးလိုက်ပါတယ်။ရှီတောင်အာရှနိုင်ငံတွေရဲ့ကမ်းခြေတွေကိုထောင်နဲ့ချီရောက်လာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေနဲ့မြန်မာနိုင်ငံမှာအဖိနှိတ်ခံလို့ထွက်ပြေးလာရတဲ့ဆိုတဲ့ရိုဟင်ဂျာတွေကိုအော်စတြေးလျနိုင်ငံကအခြေချနေထိုင်ခွင့်ပေးမပေးမေးမြန်းချက်ကိုဝန်ကြီးချုပ်ကဒီကနေ့ပဲပြန်လည်တုံ့ပြန်ပြောဆိုခဲ့တာပါ။တောင်တရုတ်ပင်လယ်ပြင်မှာအငင်းပွားနေတဲ့နယ်မြေမှာပိုင်ဆိုင်ကြောင်းအခိုင်အမာပြသနိုင်မှုရည်ရွယ်ပြီးတရုတ်နိုင်ငံကတည်ဆောက်ထားတဲ့ကျွန်းနယ်ပေါ်မှာပြန်တန်းခဲ့တဲ့အမေရိကန်ထောက်လှမ်းရေးတွေလင်းတစ်စင်းကိုတရုတ်ရဲ့တပ်ကရှစ်ချိန်အထိတတိပေးလိုက်ပါတယ်။
ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါဒီညနေ့အစည်းအဝေးထုတ်လွှင့်ရမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Skip Sis ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစည်းအဝေးတွေကို VOE Internet စာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းနားဆင်နိုင်ကြပါတယ်ရှင်ည9နာရီကျရင်တခါထပ်ပြီးတော့ဆုံကြရအောင်ပါ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.